မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေဒီဇင်ဘာလ3ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48တို့ကနေဒိုက်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကဗုဒ္ဓဟူးနေ့လုပ်မဲ့တမရကိုတရားစွဲဆိုရေးလွှတ်တော်ကြားနာပွဲကိုရှေ့နေမလွတ်ဘူးလို့တမရထရန်ကပြောပါတယ် ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ဖို့မြန်မာကဥပဒေပါမောက္ခဝီလျံရှာဗက်စ်ကိုငှားလိုက်တယ်ဆိုတဲ့အပေါ်ပါမောက္ခရှာဗက်စ်က BWE ကိုစာရေးသားတုံ့ပြန်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီရှင်။အဲ့ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ပြီးတဲ့နောက်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်နိုင်ငံတကာကဝေဖန်မှုတွေနဲ့ပတ်သက်လို့ American War ရဲ့အထက်လွှတ်တော်အမတ် Mitch McConnell ရဲ့ပြောဆိုချက်ကို American နိုင်ငံသားရေးဝန်ကြီး Mike Pompeo ကဘလို့တုံ့ပြန်ခဲ့ပါသလဲ
So she's in a very difficult position. It is a very complex situation. I think you characterized it precisely right. Those are the two polar ends.
မနေ့က American ပြည်ထောင်စုကန်တက်ကီပြည်နယ်မှာပြုလုပ်ခဲ့တဲ့အခမ်းအနားတစ်ခုမှာပြောသွားတာပါသတင်းစင်စင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါထိုင်းနိုင်ငံတောင်ပိုင်းမှာစိတ်ကြွဆေးပြားထုတ်လုပ်နေတဲ့မြန်မာနိုင်ငံသားတအုပ်ကိုထိုင်းရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရမှာပါ။အဲ့ဒီနောက်ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
အမေရိကန်အောက်လွှတ်တော်တရားရေးကော်မတီမှာဗုဒ္ဓဟူးနေ့လုပ်မဲ့သမ္မတကိုတရားစွဲဆိုရေးကြားနာမှုအတွေ့ရှင်းနေမလွတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။သမ္မတကိုတရားစွဲဆိုရေးလောက်ရတစ်ခုလုံးကမမှန်မကန်လောက်ရဖြစ်တာကြောင့်လို့လဲသမ္မတကပြောပါတယ်။တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်ဂျာရိုနက်လာကကော်မတီမှာလုပ်မဲ့ပထမဆုံးကြားနာပွဲကိုတက်ရောက်ဖို့သမ္မတထရန့်နဲ့သူ့ရဲ့ရှင်းနေတို့ကိုဖိတ်ကြားထားတာဖြစ်ပါတယ်။နိုင်ငံအပေါ်သူတို့လှုပ်နေတာတွေကိုလုံးဝသဘောမတူဘူးလို့သမ္မတထရန့်ကမရိန်ဝမ်ရဟတ်ယင်ဘော်ကိုမတက်ခင်အင်ပီရိုတောင်ဘက်မြက်ခင်းပြင်မှာတနင်္လာနေ့ကပြောဆိုတာဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မှာမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုးခေါင်းဆောင်တွေနဲ့ထိပ်သီးဆွေးနွေးပွဲတက်မဲ့အချိန်နဲ့တိုက်ဆိုင်ပြီးဒီမိုကရက်တစ်ဘက်ကလွှတ်တော်ကြားနာပွဲလုပ်တဲ့အပေါ်မှာလည်းသမ္မတထရန့်ကဝေဖန်ပါတယ်။အမေရိကန်သမ္မတနဲ့အပေးအယူလုပ်တဲ့အနေအထားမျိုးဘယ်တော့မှမဆွေးနွေးခဲ့ဘူးဆိုတော့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီရဲ့လောလောလတ်လတ်ပြောဆိုချက်ကိုရည်ညွှန်းပြီးလဲသမ္မတထရန့်ကပြောပါတယ်။ယူကရိန်းအနေနဲ့ရုရှားနဲ့ဆစ်ဖြစ်နေတဲ့အချိန်မှာယူကရိန်းရဲ့ဗျူဟာမြောက်မဟာမိတ်အမေရိကန်အနေနဲ့စစ်ရေးအထောက်အပံ့ကိုပိတ်ပင်မထားသင့်ဘူးလို့လဲယူကရိန်းသမ္မတဇယ်လင်စကီကမဂ္ဂဇင်း၄ဆောင်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒါကမျှတမှုဖြစ်ပြီးအပေးအယူသဘောမဟုတ်ဘူးလို့လည်းဇလင်စကီကပြောပါတယ်
။ဘရာဇီးလ်နဲ့အာဂျင်တီးနားနိုင်ငံတွေဟာငွေကြေးကစားပြီးအမေရိကန်လယ်သမားတွေပေါ်နှစ်နာအောင်လုပ်နေကြောင်းဆက်ဆွဲပြောကြားပြီးတဲ့နောက်မှာအဲ့ဒီနိုင်ငံတွေပေါ်သွင်းကုန်ကစီချက်ကောက်ယူမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter ကတင်ပြပါရယ်။သမ္မတထရမ့်ရဲ့တင်လာနေက Twitter မှာရေးသားချက်ဟာဘရာဇီးလ်နဲ့အာဂျင်တီးနားတာဝန်ရှိသူတွေကိုအံ့အားသင့်သွားစေခဲ့ပါရယ်။Twitter မှာသူကအဲ့ဒီတောင်အမေရိကန်နိုင်ငံကနေတင်သွင်းတဲ့တံမတိနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်ပြန်လဲစီးကျက်မယ်ဖြစ်ကြောင်းနဲ့သွင်းကုန်စီးကျက်မှုဟာချက်ချင်းအာဏာတက်ရောက်စေမှာဖြစ်ကြောင်းရေးသားခဲ့ပါတယ်။ကိုတာစနစ်နဲ့တင်သွင်းမှုကိုသဘောတူညီခဲ့ကြပြီးနောက်ပိုင်း2018ခုနှစ်မတ်လကပဲသမ္မတထရမ့်ကသွင်းကုန်ခွင့်ခွင့်လွှတ်ခွင့်ပေးခဲ့တဲ့နိုင်ငံတွေထဲအဲ့ဒီနှစ်နိုင်ငံလည်းပါဝင်ခဲ့တာပါ။ဘရာဇီးနိုင်ငံကဒီကိစ္စအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးနေပြီဖြစ်ကြောင်းကြေညာခဲ့ပါတယ်။သမ္မတထရမ့်ကိုအစီအမံထောက်ခံသူဘရာဇီးသမ္မတဂျေယယ်ဘိုဆနာရိုကသူမကြခင်မှာပဲသမ္မတထရမ့်စီကိုဖုန်းနဲ့ဆက်သွယ်မှာဖြစ်ကြောင်းနဲ့သမ္မတထရမ့်အနေနဲ့ဘရာဇီးနိုင်ငံရဲ့စိုးရိမ်ပူပန်မှုတွေကိုနားထောင်မှာသိကြကြောင်းဒေသဆိုင်ရာရေဒီယိုအင်တာဗျူးတစ်ခုမှာပြောကြားခဲ့ပါတယ်။အာဂျင်တီးနားရဲ့ကုန်ထုတ်လုပ်ရေးဆိုင်ရာဝန်ကြီးဒန်တီစီကာကသမ္မတထရမ့်ရဲ့ကြေညာချက်ကိုမျှော်လင့်မထားမိကြောင်းနဲ့အာဂျင်တီးနားတို့အနေနဲ့အမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်။သမ္မတထရမ့်ရဲ့သွင်းကုန်ခွန်စီချက်ရေးကြေညာချက်ကြောင့်အမေရိကန်နိုင်ငံအတွင်းသမ္မတထုတ်လုပ်တဲ့ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးနှုန်းတွေထိုးတက်သွားခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမကြာခင်ကပဲဥပဒေအဖြစ်အတည်ပြုလက်မှတ်ရေးထိုးလိုက်တဲ့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုထောက်ခံတဲ့ဥပဒေကို တရုတ်အစိုးရဘက်ကစန့်ကျင်ထားပေမဲ့လို့လဲတရုတ်နယ်ကုန်သွယ်ရေးသဘောတူညီချက်တစ်ခုရရှိနိုင်မဲ့အလားအလာအပေါ်အကောင်းမြင်သဘောထားနဲ့သမ္မတထရန့်ကပြောပါတယ်တရုတ်ဘက်ကသဘောတူညီချက်တစ်ခုလိုလားနေတဲ့ဘာတွေဖြစ်လာမလဲဆိုတာကိုတွေးရပါမယ်လို့သမ္မတထရန့်ကနေတိုးထိပ်သီးစည်းဝေးပွဲတက်ဖို့လန်ဒန်ကိုမထွက်ခွာခင်အင်ပီရိုမာတနင်္လာနေ့တုန်းကပြောပါတယ်ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေကိုသမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတရုတ်အစိုးရဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်ထားတာပါရလကတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်နှောင့်နှေးသွားတယ်လို့ SEO သတင်း website ကဖော်ပြပါတယ်သမ္မတထရန့်ရဲ့ဆီဆက်ညှိနှိုင်းရေးအဖွဲ့နဲ့နှီးဆက်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးဒီသတင်းဆိုင်မှာဖော်ပြထားတာမှာတော့အမေရိကန်ရဲ့ဥပဒေပြုမှုကြောင့်ကုန်သွယ်ရေးဆွေးနွေးမှုတွေအခုတန့်သွားတယ်တရုတ်သမ္မတရဲ့ပြည်တွင်းနိုင်ငံရေးအခြေအနေတည်ငြိမ်သွားဖို့အတွက်အချိန်လိုတယ်လို့ဖော်ပြခဲ့တာပါဟောင်ကောင်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုကိုအမေရိကန်ဘက်ကထောက်ခံတယ်လို့တရုတ်ဘက်ကရှုမြင်ပြီးဒီအပေါ်မှာတုံ့ပြန်ဖို့အတွက်လည်းဆောင်ရွက်မယ်လို့တရုတ်ကပြောပါတယ်ဟောင်ကောင်ကလက်တလော့ဆန္ဒပြပွဲတွေအတွင်းစိုးစိုးဝါးဝါပြုမှုကြတဲ့အမေရိကန်အခြေစိုက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်တရုတ်ရဲ့ဒဏ်ခတ်ပိတ်ဆို့မှုခံရတဲ့အဖွဲ့တွေထဲမှာ HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ National Endowment for Democracy နဲ့ Freedom House တို့လည်းပါဝင်ပါတယ်
2015ခုနှစ်ဥတုရသီပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်ကနေသမ္မတထရမ့်ကနှုတ်ထွက်ခဲ့ပေမဲ့အမေရိကန်နိုင်ငံဟာဥတုရသီပြောင်းလဲမှုပြဿနာကိုရင်ဆိုင်တိုက်ခိုက်နေရဆဲဖြစ်ကြောင်းအမေရိကန်အော်ဒီတော်ဂတာနန်စီပယ်လိုစီကပြောပါရယ်ပယ်လိုစီဟာစပိန်နိုင်ငံမက်ဒရီမြို့မှာဆေးရကြကျင်းပနေတဲ့ဥတုရသီပြောင်းလဲမှုဆိုင်ရာညီလာခံကိုအမေရိကန်အော်ဒီတော်ကဒီမိုကရက်အမတ်တွေကိုဦးဆောင်ပြီးတက်ရောက်နေတာဖြစ်ပါရယ်အခုလိုသူတို့အဖွဲ့ရောက်နေတာကအမေရိကန်တို့အနေနဲ့လူသားတူတရက်လုံးကိုအန္တရာယ်ပြုနေတဲ့ဥရိယာတိပြောင်းလဲရေးပြဿနာဖြေရှင်းရေးကိုမျက်ကွယ်မပြုထားဘူးဆိုတာကိုပြသတာဖြစ်ကြောင်းလဲအောက်လွတ်တော်ဥက္ကဋ္ဌပယ်လစီကပြောပါရယ်ဒီမိုကရက်တစ်ဦးဆောင်တဲ့အောက်လွတ်တော်ကကော်မတီတွေကလည်းဥရိယာတိပြောင်းလဲမှုနဲ့ပတ်သက်ပြီးကြေပြန့်တဲ့အစီအစဉ်တစ်ခုကိုတည်တပ်ရေးဆွဲဖို့စ조사နေတယ်လို့လည်းသူကပြောပါရယ်ဥရုယာတိပြောင်းလဲမှုဆိုင်ရာစီမံချက်ဟာတန်ရှင်းနဲ့စွမ်းအင်ထုတ်လို့ရေးမှာရင်းနှီးမြှုပ်နှံမှုလုပ်ဖို့ထူးခြားတဲ့အခွင့်အရေးတစ်ခုပါလို့လည်းသူကပြောပါရယ်သမ္မတထရမ့်ကတော့ကဘာကြီးပူနွေးလာတာဟာတရုတ်နိုင်ငံလှုပ်ကြံထားတဲ့လှုပ်ရှားတစ်ခုအနေနဲ့ပြောဆိုထားသလိုပါရီသဘောတူစာချုပ်ကအမေရိကန်စီးပွားရေးကိုအထိနာစေလိမ့်မယ်လို့လည်းဆိုထားပါတယ်။ထရမ့်မှာပြီးခဲ့တဲ့လကပဲအမေရိကန်နိုင်ငံကိုအဲ့ဒီဘီဘီဆိုင်ရာသဘောတူစာချုပ်ကနေတရားဝင်နှုတ်ထွက်ဖို့ကိုစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုနှုတ်ထွက်ဖို့လှုပ်ဆောင်တာ2010ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာအဆုံးသတ်ရမှာဖြစ်ပါတယ်ခင်ဗျာ။
VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ် ICJ နိုင်ငံတကာတရားရုံးပါဂမ်ဘီယာနိုင်ငံကမြန်မာအပေါ်လူမျိုးတုံးတပ်ဖြတ်မှုဒါစီရေးစာချုပ်ချိုးဖောက်မှုဆွဲဆိုထားတဲ့အမှုကိုခုခံခြေပဖို့ဥပဒေအကျိုးဆောင်အဖြစ်လန်ဒန်မီဒယ်ဆက်စ်တက်ကသို့နိုင်ငံတကာဥပဒေပါမောက်ခဝီလျံရှေဘက်စ်ကိုမြန်မာအစိုးရကငှားရမ်းလိုက်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းတွေထွက်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရှစ်နေရှေဘက်စ်ကို VOE ကဟုတ်မဟုတ်ဓာတ်ရိုက်ဆက်သွယ်မေးမြန်းတဲ့အခါမှာသူကညင်းဆိုခြင်းမရှိဘဲသူအနေနဲ့သတင်းထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်လက်အသေးစိတ်ကိုမပေးနိုင်သေးကြောင်းနဲ့သူတို့ဘက်ကအစင်းသင့်ဖြစ်ပြီးဆိုရနဲ့ VOA ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့အီးမေးလ်ကနေတုံ့ပြန်ဖြေဆိုပါတယ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ရင်ဥပဒေရေးရမှာအကျွမ်းကျင်ဆုံးပညာရှင်တဦးအဖြစ်ဝီလျံရှေဗက်စ်ကိုနိုင်ငံတကာကအသိအမှတ်ပြုထားတာဖြစ်ပြီးလူမျိုးတုံးတပ်ဖြတ်မှုအပါအဝင်နိုင်ငံတကာဥပဒေချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ဥပဒေနဲ့အညီခုခံခြေပနိုင်သူဖြစ်တယ်လို့လည်းသတ်မှတ်ခံရသူဖြစ်ပါတယ်။ကနေဒါနိုင်ငံသားနိုင်ငံတကာဥပဒေပညာရှင်ဝီလျံရှေဘက်စ်ဟာမွန်ထရီယယ်တက္ကသိုလ်ကနေမဟာဥပဒေဘွဲ့ကိုရရှိခဲ့တာဖြစ်ပြီးနိုင်ငံတကာတက္ကသိုလ်အများအပြားရဲ့ဥပဒေဘာသာရပ်ဆိုင်ရာဂုံဒူးဆောင်ဒေါက်တာဘွဲ့တွေကိုရရှိထားသူပါ။န နယ်သာလန်နိုင်ငံ The Hague အခြေစိုက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတွားရောက်ရင်ဆိုင်ဖို့အတွက်ပြည်ထောင်စု၈နေချုပ်ရုံးကဦးဆောင်ပြီးစစ်ဥပဒေချုပ်ရုံးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ပါဝင်တဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ရေးဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာလ26ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။ ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိဂမ်ဘီယာနဲ့မြန်မာနှစ်ဖက်အပြန်အလှန်ရှောက်လှဲချက်တွေကိုအများပြည်သူရှေ့မှောက်ကြားနာဆက်ဆဲမှာဖြစ်တယ်လို့ဂမ်ဘီယာနိုင်ငံဘက်ကအမေရိကန်ဥပဒေအကျိုးဆောင်ဖြစ်တဲ့ဖိုးလီဟုတ်ကလိုက်ပါဆောင်ရွက်မှာဖြစ်ပါတယ
်ရန်ကြရပြန်လဲခေါ်ယူရေးမြန်မာနိုင်ငံပေါ်ဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကနယ်သာလန်အစိုးရကိုတိုက်တွန်းလိုက်ပါတယ် ICJ ရဲ့ကြားနာမှုအတွေ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နယ်သာလန်နိုင်ငံကိုနောက်ပတ်လာရောက်တဲ့အခါအဲ့ဒီလိုဖိအားပေးလိုက်ပါလို့ဝန်ကြီးဟာစီနာကပြောကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတိုင်ဝန်ကြီး AK Abdul Momanga မသရီမျိုးမှာတင်ဒောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ဟာစီနာကသူ့နိုင်ငံတိုင်ဝန်ကြီးနဲ့အတူစပိန်နိုင်ငံမသရီမျိုးတော်မှာပြည်လုံးနေတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂကြီးလာရေးကံကိုတက်ရောက်နေတာဖြစ်ပါတယ်ဝန်ကြီးချုပ်ဟာစီနာကတော့မြန်မာနိုင်ငံဟာသူတို့အင်းနီဂျင်းနိုင်ငံမိတ်ဆွေနိုင်ငံဖြစ်တဲ့ဒါပေမဲ့ရိုင်ဂျာတွေကိုပြန်လဲခေါ်ယူမယ်လို့အမြဲတမ်းပြောနေပေမဲ့ဒီအရေးမှာတော့ရိုးစင်းမှုမရှိဘူးနယ်သာလန်နိုင်ငံရဲ့ဝေရောက်ကူညီနိုင်တယ်လို့စပိန်နိုင်ငံမှာရောက်ရှိနေတဲ့နယ်သာလန်ဝန်ကြီးချုပ်မတ်ရတ်ကိုပြောခဲ့တယ်ဆိုပြီးတော့လဲဘင်္ဂလားဒေ့ရှ်နိုင်ငံ BSS သတင်းနာ website ဆာမင်နာမှာဖော်ပြထားပါတယ်မြန်မာနိုင်ငံကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပါဘူ
း Syria နိုင်ငံတွင်လေဆောင်တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ20သေဆုံးတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီလေဆောင်တိုက်ခိုက်မှုတွေကို Syria အစိုးရနဲ့ Turkey တို့ဘက်ကတီးခြားစီလုပ်ခဲ့တာလို့လည်းတန်တရာရှိထားကြပါတယ်ရှင
်မတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကနိုင်ငံတကာသတင်းတွေကိုပြောပြသွားတာပါ။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအကြီးအကျယ်ဝေဖန်ခံနေရတဲ့ဒေါအောင်ဆန်းစုကြည်ဟာတကယ်တမ်းခက်ခဲရှုပ်ထွေးတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးသူမအနေနဲ့စစ်တပ်ကိုလမ်းကြောင်းမှန်ပေါ်တင်ပေးနိုင်ဖို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်။ရိုဟင်ဂျာတွေအပေါ်နှိပ်စက်ညှဉ်းပန်းမှုတွေနဲ့ပတ်သက်လို့စစ်တပ်ကိုဖိအားပေးနိုင်ဖို့အတွက်လဲမြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့ထားကြောင်းနိုင်ငံသားရေးဝန်ကြီးကပြောပါရယ်။အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်လူးဝစ်ဗီလ်တက်သူMcConnell Center မှာလုပ်တဲ့အခမ်းအနားမှာမနေ့ကပြောဆိုသွားတာဖြစ်ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပြီးအမေရိကန်ပြည်ထောင်စုရဲ့မြန်မာဆိုင်ရာမူဝါဒတွေမှာဥဆောင်တိုက်တွန်းသူအထက်လွှတ်တော်အမတ်အများစုကောင်းဆောင်အထက်လွှတ်တော်အမတ် Mitch McConnell က Louis Bay Deck သို့ McConnell Center မှာနိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့အမေရိကန်နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်ပြီးဆွေးနွေးမှုအတွင်းမြန်မာအရေးကိုတီးခြားမေးမြန်းခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာအရေးအကြီးအကျယ်ဝေဖန်ခံရတဲ့ဒေါအောင်ဆန်းစုကြည်အပေါ်သဘောထားနဲ့ပတ်သက်ပြီးအထက်လွှတ်တော်မှမက်ကော်နဲကမေးမြန်းခဲ့တာမှာနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအခုလိုပြောပါတယ်
။ Those are the two polar ends of the choices that she faces there. From the United States perspective, we don't choose leaders we choose good outcomes and so our
ဒီမှာအနေနဲ့လုံးဝစန့်ကျင်ကွဲလဲတဲ့အစွန်းတစ်ဖက်ကြားရွေးချယ်ရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါ American ပြည်ထောင်စုရဲ့ရှုထောင့်ကတော့ကျွန်တော်တို့အနေနဲ့ခေါင်းဆောင်တွေကိုမရွေးပါဘူးကျွန်တော်တို့ကရလက်ကောင်းတွေကိုရွေးချယ်ပါတယ်ဒါကြောင့်လဲမြန်မာစစ်တပ်အပေါ်မှာဖိအားပေးနိုင်ဖို့ကျွန်တော်တို့လုပ်ပါတယ်အရင်အစိုးရတုန်းကဒါမျိုးလုပ်ဖို့ညှင်းခဲ့ပါတယ်ဒီလူတွေကတကယ်ကိုမကောင်းဘူးဆိုတာကိုကျွန်တော်တို့ပြောထားပြီးပါပြီနောက်ဒီကိစ္စမှာဆိုရင်လည်းဒီလိုရက်တွေမှာပါဝင်ပတ်သက်သူတွေကကျွန်တော်တို့အားလုံးအတွက်လည်းချင်းချောက်မှုဖြစ်ပါတယ
်2019ခုနှစ်ဩဂုတ်လနှောင်းပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတင်းချီထွက်ပြေးခဲ့ရမှုနောက်ပိုင်းမြန်မာစစ်တပ်တာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုချက်မှတ်ခဲ့တာဖြစ်ပါတယ်ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဒေါက်ဆာဆူချီဘက်ကရှုတ်ချပြောဆိုဖို့ရည်တည်ပေးဖို့ပြက်ကွက်တယ်ဆိုပြီးနိုင်ငံတကာကဝေဖန်ခံရတဲ့အပြင်ဒီမိုကရေစီရေးကျူးပတ်မှုကာလကချီးမြှင့်ခံရတဲ့နိုင်ငံတကာဂုဏ်သူဆောင်စုတွေလည်းပြန်ပြီးရုပ်သိမ်းခံခဲ့ရပါတယ်။ဩဇာကြီးတဲ့အမေရိကန်အထက်လွှတ်တော်မှမစ်ချ်မက်ကနက်ကတော့သူနဲ့ဒေါအောင်ဆန်းစုကြည်ကြားမှာဆယ်စုနှစ်နှစ်ခုကြာခိုင်မာတဲ့ဆက်ဆံရေးရှိကြောင်းဆေးအုပ်ချုပ်ရေးကနေဒီမိုကရေစီဘက်ကိုအသွင်ကူးပြောင်းဖို့ကြိုးပမ်းမှုကိုလည်းသူ့အနေနဲ့စိတ်ဝင်တစားစောင့်ကြည့်ခဲ့ကြောင်းဒါပေမဲ့အကြီးအကျယ်ဝေဖန်ခံရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
။
But there seems to be some backsliding, and she's been under a lot of criticism for not.
ဒါပေမဲ့ဆွေယုံမှုတချို့စီနေပုံရပါတယ်။သူလည်းအကြီးအကျယ်ဝေဖန်ခံနေရပါတယ်။စစ်တပ်အတွက်ယက်တိပေးမှုကြောင့်မဟုတ်ပဲအဲ့ဒီမှာဖြစ်နေတဲ့ရိုဟင်ဂျာတွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးပိုပြင်းပြင်းထန်ထန်တုံ့ပြန်နေကြတာပါ။သူကိုချီးမြှင့်ထားတဲ့ဂုဏ်သူဆောင်စုတွေကိုလည်းပြန်ပြီးရုပ်သိမ်းနေကြပါတယ်။
ဒေါက်ဆာဆွကြည်ဟာစစ်တပ်ကိုမသိမ်းသွင်းနိုင်မဲ့ဆုံးဖြတ်ချက်မျိုးကိုကျင့်သုံးနေမိပြီလားနောက်ဆုံးမှာအရှုံးနဲ့ရင်ဆိုင်သွားရနိုင်တဲ့အန်ဒီယေရှိလားဆိုပြီးအထက်လွှတ်တော်အမတ်မက်ဂွန်နက်ကမေးခွန်းထုတ်ပြီးနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကိုမေးမြန်းခဲ့တာပ
ါ But the military's got an awful lot of power and she's facing a true conundrum
စစ်တပ်ကသိပ်ပြီးအာဏာကြီးနေပြီးသူမအနေနဲ့တကယ်ကိုဘေးကျန်နံကျအခြေအနေနဲ့ရင်ဆိုင်နေရတာပါကျွန်တော်တို့ရဲ့မျော်လင့်ချက်မျော်မှန်းချက်ကတော့မကန်တဲ့ရလဒ်တွေထွက်လာနိုင်ရေးအတွက်သူမအနေနဲ့အစွမ်းကုန်ဆောင်ရွက်မယ်လို့ယုံကြည်ပါတယ်။နိုင်ငံအတွက်ပြည်သူတွေအတွက်သူတို့ကိုလမ်းကြောင်းပေါ်ရောက်အောင်ပို့ဖို့သူမကလိုလားနေပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အာဏာရယူပြီးနောက်ရိုဟင်ဂျာပြည်ထနာဖြည့်ရှင်ရေးအတွက်ကုလအကြီးအကဲဟောင်းကိုဖီယာနန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်ထွက်ပေါ်လာပြီးမကြခင်မှာပဲရခိုင်မြောက်ပိုင်းပြည်ပခါဖြစ်ရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပေမဲ့ထွက်ပြေးရသူတွေကိုပြန်လက်ခံမယ်လို့ပြောပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့ဆန့်ရွက်ချက်တွေကဘက်လိုက်တယ်လို့အစိုးရကပြောဆိုပြီးကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အချက်လက်ရှာအဖွဲ့နောက်အခုနောက်ဆုံးဖွဲ့တဲ့မြန်မာဆန်ရကုလသမဂ္ဂစုံစမ်းစစ်ဆေးရေးမစ်ရှင်တို့ကိုပြည်ဝင်ခွင့်မပေးပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကမအောင်မြင်သေးတဲ့တစ်ချိန်တည်းမှာပဲမျိုးရုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့နိုင်ငံတကာတရားရုံး ICJ မှလည်းအမှုဖွင့်ခံထားရတာဖြစ်ပါတယ်
။မတ်တင်ကီထိုက်ပြောပြသွားတာပါ။အခုနိုဝင်ဘာလနောက်ဆုံးပတ်ထဲမှာမြန်မာနိုင်ငံရဲ့အရှိတောင်ပိုင်းမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာတိုက်ပွဲတွေပိုးပြီးပြင်းထန်လာတာတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်တွေစူးစီးပေးပို့ထားတဲ့သတင်းတွေအခြေခံပြီးတော့ကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြမှာပါရှင်
။နိုဝင်ဘာလ29ရက်နေ့ကထိုင်းမြန်မာနယ်စပ်ကိစ္စကိုအကြောင်းပြုပြီးဝန်ပြည်သစ်ပါတီတက်တီးရာဂျပန်ရေတွင်းစခန်းကိုမြန်မာစစ်တပ်ကသိမ်းယူခဲ့တာကြောင့်နှစ်ဖက်ပစ်ခတ်မှုစတင်ခဲ့ပါတယ်။ဒီပြဿနာပြေလည်ဖို့အရေးမြန်မာစစ်တပ်နဲ့ဆွေးနွေးရာမှာအဆုံးသတ်တဲ့အဆင့်မရောက်ခဲ့ဘူးလို့မွန်ပြည်သစ်ပါတီပြည်တွင်းရေးရာတာဝန်ခံပြောဝင်ရာနိုင်ဝင်းလာကပြောပါတယ်
။နှစ်ဖက်တွေ့တဲ့အနေအထားကတော့ကျွန်တော်တို့နှစ်ဖက်ပြင်ပြတဲ့အစီအစဉ်ရှိတယ်။ကျွန်တော်တို့သဘောတူပြေလည်တဲ့အစီအစဉ်ဟိုတော့နေရာတော့မရောက်ဘူးပေါ့လေနော်။ကျွန်တော်တို့ရဲ့ဖောက်ဆန်ခုနဲ့ဒီကြောင်ခုရှိပြည်နယ်ရှိသဘောတူမြန်မာ NGA အဆောက်အဦတွေနဲ့မှာအထမံပြည်ထားတဲ့ဒီသဘောတူကြေရာဒီကျွန်တော်တို့တတိယကဘာမျိုးလဲခံကိုပြန်နေလို့အကူကိုကျွန်တော်တို့ကဦးတင်ပြထားတယ်။ဒီမျိုးမှာမှတ်ရတော့
နော်ဘလာအတွင်းကတိတိုက်ပွဲဟာ2018ခုနှစ်မှာ NCA ကိုလက်မှတ်ရေးထိုးခဲ့တဲ့မုံပြစ်စ်ပါတီနဲ့မြန်မာစစ်တပ်အကြားပထမဆုံးအကြိမ်ထိတွေ့တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ NCA ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့နဲ့မြန်မာစစ်တပ်အကြားထိတွေ့မှုတွေဖြစ်ပွားနေစမှာပဲအပြစ်ရစာချုပ်ချုပ်ဖို့ပြင်ဆင်ဆွေးနွေးနေတဲ့ KIA နဲ့မြန်မာစစ်တပ်အကြားမှာလည်းဒီရက်ပိုင်းမှာဒုတိယအကြိမ်တိုက်ပွဲဖြစ်ခဲ့ပြန်ပါတယ်KIA ပြောခွင့်ရပုံမှုကြီးနော်ဘူးကဒီတိုက်ပွဲအပေါ်အခုလို့သုံးသပ်ပါတယ
်။လင်းခဲ့တဲ့ပတ်လောက်မှာဟိုဂါရရန်အနောက်တချမ်းလောက်မှာကျမှာပေါ့တိုးတနေရမှာအဲကေရဲ့လုံချုံရေးမိုင်းပေါ့နော်အဲ့ဒါဘက်မတော်ကအဲ့ကေရဲ့လုံချုံရေးမိုင်းကိုမိမိလိုလေသူတို့လည်းထိခိုက်နင်းတာမို့နင်းနေပါပါရှိတယ်လို့ကြားရပါတယ်။ဆိုတော့အဲ့ဒီဖြစ်ကြောင်းဒီကမန္တန်ညာနာကကျေပုတ်စီမှာပြန်လာပြီးမှလက်ထုံပြတဲ့အနေနဲ့အဲဝင်ကြည့်တဲ့အနေထားရှိတယ်လို့ဒီစစ်ပက်ဆိုင်ရာအဲ့လိုအဲတွန့်ပတ်တယ်လာတွန့်ပတ်ထားတာရှိပါတယ
် KIA ပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရအကြားမှာ bilateral နှစ်ဖက်အဖြစ်ရဆဲရေးစာချုပ်ချုပ်ဆွနိုင်ရေးအတွက်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကနောက်ဆုံးဆွေးနွေးခဲ့ကြပြီမဲ့တွေ့ဆုံဆွေးနွေးမဲ့နေရာနဲ့ရက်မတက်မှတ်နိုင်တာကြောင့်နောက်ထပ်တွေ့ဆုံနိုင်ခြင်းတော့မရှိသေးပါဘူးမြန်မာစစ်တပ်နဲ့ KIA အကြားနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာဟာ2018ခုနှစ်အတွင်းကစစ်ရှောင်ပြည်သူတွေပြန်လာနေထိုင်ခဲ့တဲ့နမ်ဆန်ယန်ရွာနာမှာဖြစ်လို့စစ်ရှောင်တွေအကြားစိုးရိမ်စိတ်တွေပြန်လည်ထွက်ပေါ်လာနေခဲ့ပါတယ် တချိန်တည်းမှာပဲမြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်မှာလည်းနှစ်ရက်စစ်တိုက်တိုက်ပွဲတွေဖြစ်ပွားနေခဲ့ရမှာအရတားတွေကြားတန်ရာရမှုတွေရှိခဲ့တယ်လို့မြောက်ဦးမြွနဲ့ပြည်တော်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ်
။ဟုတ်ကဲ့ဒီနေ့နေ့လေ၁၂နာရီဝန်းကျင်မှာပေါ့နော်။အဲဒီမြောက်မြွနဲ့မြောက်ဖက်ရန်ချောင်းဒေသဖက်မှာအဲဒီတိုက်ပွဲဖြစ်တယ်လို့ဒေသခံတွေကသတင်းပို့ကြတယ်။အဲ့ဒီတပ်ပွဲဖြစ်တဲ့နေရာလေးရဲ့အနင်းတဝိုက်ဖြစ်တဲ့နလိတ်ကျေးရွာကဗောစန္ဒဝင်းအကဲ20မိနစ်နောက်ပြီးတော့ကိုဘာထွန်းအသက်18မိနစ်မနန္ဒာမို့အသက်13မိနစ်တို့ကအသီးသီးတန်ရာရသောအတယ်လို့သိရပါတယ်လူနာအချင်းတွေတော့သိရသေးဘူးဗျာသူတို့ဆက်လင်နေနှစ်မိုင်လောက်ကိုလာရတယ်လာပြီးမှအခုတော့ကားနဲ့သူတို့ကိုမြောက်ဦးစေယုံကိုပို့တော့ပါ
နောက်ပိုင်းတိုင်းစစ်ဌာနချုပ်ကပုံမှုကြီးဝန်ဆောင်ဦးကတော့တိုက်ပွဲဖြစ်ပွားတာဟာမှန်ကြောင်းအတိအပြုပြောကြပေမဲ့အသေးစိတ်အချက်လက်တွေကတော့မသိရှိရသေးဘူးလို့ဆိုပါရယ်ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအေးအဖွဲ့ဘက်ကတိကျအတိအပြုတာတွေတော့မရှိသေးပါဘူးဒီဇင်ဘာလတည်းရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်သွားမယ်လို့တပ်မတော်ဘက်ကဆိုသလိုအေးဘက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမှုရယူတိုက်ခိုက်လို့နေပါရယ်ဒီလိုနှစ်ဖက်တိုက်ခတ်မှုတွေအရှိန်မြင့်လှုပ်ဆောင်တာဟာညီညာရေးကိုပြန်လည်ဆောင်ကျင်းပေးဖို့လောလောဆယ်ဖြစ်နိုင်ပါမလားဆိုတဲ့မေးခွန်းကိုဖြစ်ပေါ်စေပါတယ်။စစ်ပွဲဆိုတာနိုင်ငံရေးနည်းလမ်းကုံဆုံးတဲ့အခါနောက်ဆုံးအသုံးပြုတာဖြစ်လို့ညီညာရေးအတွက်နိုင်ငံရေးနည်းလမ်းတွေလမ်းပွင့်နေသေးလားဆိုတာကလည်းတန်တရားဖြစ်ပေါ်ရှိနေကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပါရှင်။ဒါကတော့မြန်မာနိုင်ငံအရှိအနောက်ဖက်တွေမှာဖြစ်နေတဲ့တိုက်ပွဲတွေရဲ့ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နားဆင်ကြတာပါအခုတော့သတင်းပေးပို့ချက်တပုတ်ကိုထုတ်လွှင့်မှာပါရှင်ထိုင်းနိုင်ငံတောင်ပိုင်းမှာစိတ်ကြွဆေးပြားထုတ်လုပ်နေတဲ့မြန်မာနိုင်ငံသားတအုပ်ကိုထိုင်းရဲတပ်ဖွဲ့ကမနေ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့ပြီးတဲ့နောက်နေအိမ်ကိုရှာဖွေရမှာစိတ်ကြွဆေးပြားတွေစိတ်ကြွဆေးထုတ်လုပ်တဲ့ဆက်တွေပါဖမ်းဆီးရမိခဲ့ပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံနကွန်စီသမရခရိုင်ထုံးစွန်မြို့ခထနာလမ်းမပေါ်မှာရှိတဲ့နှစ်ထပ်အိမ်တစ်လုံးမှာနေထိုင်နေတဲ့အသက်32နှစ်အရွယ်မြန်မာနိုင်ငံသားမောင်ဦးကိုထိုင်းရဲတပ်ဖွဲ့ကမူရစေဝါဝယ်ယူတဲ့အတွင်ဆောင်ပြီးစိတ်ကြွဆေးပြားတပေါင်းကိုစတင်ဝယ်ယူခဲ့တာပါစိတ်ကြွဆေးပြားနဲ့သူတို့လိုက်တဲ့သူကိုထိုင်းရဲတွေကဖမ်းဆီးပြီးတဲ့နောက်ရဲတွေကသူ့ကိုဝိုင်းထားပြီဆိုတာသိလိုက်ချိန်မှာသူဟာတနက်နဲ့ခုခံပစ်ခတ်ပြီးရဲကားတွေကိုတိုက်ပြီးထွက်ပြေးသွားတာကြောင့်သူ့ကိုထိုင်းရဲတွေကအသေးပြစ်ခတ်ဖမ်းဆီးလိုက်တာဖြစ်ပါတယ်။အမှတ်ရှိဒေသရဲမှူးစူတီချိုင်းဝဌနာကွန်ကတော့ဒီဇင်ဘာလ၁ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအခုလိုပြောဆိုသွားပါတယ်။ဒီမြန်မာနိုင်ငံသားမောင်ဦးဆိုသူကိုကျွန်တော်တို့ထိုင်းရဲတပ်ဖွဲ့ကလိုက်နေတာကြပါပြီ။သူဟာထိုင်းနိုင်ငံကဖမ်းဝရမ်းထုတ်ထားတဲ့သူတဦးဖြစ်ပါတယ်။ထိုင်းမြောက်ပိုင်းကမူရဲကုန်ကျန်းနေကိုတည်ဆောင်လာပြီးထိုင်းတောင်ပိုင်းမှာအဓိကပြန်ပြူးနေသူဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့တာပါထိုင်းရဲကအလိုရှိနေသူမူရစ်စေဝါထုတ်လုပ်ရောင်းချနေတဲ့မောင်ဦးဟာထိုင်းနိုင်ငံသူတဦးနဲ့အိမ်အောင်ပြုထားပြီးမြန်မာနိုင်ငံကုလက်မှတ်ကိုကင်ဆောင်ထားသူတဦးဖြစ်ပါတယ်သူနေထိုင်တဲ့အိမ်မှာတော့စိတ်ကြွဆေးကြထုတ်လုပ်တဲ့ဆက်တွေနဲ့ကာလတန်ဖိုးဘန်းငွေတန်ပေါင်း100ကျော်တန်ဖိုးရှိတဲ့မူရစ်စေဝါတွေကိုလည်းဖမ်းမိခဲ့ပါတယ်ဒီရဲ့ပိုင်းအတွင်းမှာပဲထိုင်းမြောက်ပိုင်းမှာစိတ်ကြွဆေးကြတွေတန်းနဲ့ချီပြီးဖမ်းမိနေတာပါနိုဝင်ဘာလ30ရက်နေ့တုန်းကတော့ထိုင်းမြန်မာနယ်စပ်တပ်ခိုင်ထဲကမေလတုံးစတဲ့စခန်းကိုထိုင်းနယ်ခြားဆောင်တပ်ကရှောက်တခင်ရှာဖွေစစ်ဆေးမှုလုပ်ခဲ့ရမှာတော့အမျိုးသမီးတဦးအပါဝင်ဒုက္ခသည်၄ဦးထံကနေစိတ်ကြွဆေးပြား100လောက်ကိုလည်းဖမ်းမိခဲ့ပါတယ်ရှင်
VOA သတင်းတော့မအေးမှာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍရီဖြစ်တဲ့မြန်မာတခွင်စီးပွားရေးကဏ္ဍစတာရီကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညမှာတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ
်။အလုတ်ကန်ရှားပါလို့မိမိရဲ့ရက်ရွာကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်တဲ့ကျွန်စနစ်ဆိုပြီးတော့သတ်မှတ်ထားတဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရပါတယ်။ဒီတားကောင်တွေတဲမှာမြန်မာနိုင်ငံသားတွေလည်းအများအပြားပါဝင်နေပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဟာဘယ်လိုပုံစံတွေနဲ့ဖြစ်နေလဲ။လူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်လူရတော်ရှင်နေနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပို့ထားမယ်ဆိုရင်ဒဲရီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1 232 382 9994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တို့ကျေးဇူးပါတယ
်။ကိုတောင်ညုံတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါတယ်ရှင်။အခုတော့မတ်အီတန်စင်တင်ဆက်မဲ့ကမ္ဘာသတင်းမီဒီယာတွေကဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ဖြစ်ပါတယ်။
မြန်မာနိုင်ငံအပေါ်လူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်ကိုဘာလို့တော်အောင်ဆန်းစုကြည်ကိုယ်တိုင်ကာကွယ်ရတာလဲဆိုရဲကောင်းစင်နဲ့အန်ရှူမန်ချော်ဒရီရေးသားထားတဲ့ဆောင်းပါးကို The Diplomat Talk မှာဖတ်ရပါတယ်။လူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်ကိုနိုင်ငံတကာတရားရုံး ICJ မှာနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုယ်တိုင်တွားရောက်ပြီးတော့ကာကွယ်ဖြေရှင်းသွားမယ်။ဒါကဘလို့ဖြစ်ရတာလဲဆိုပြီးတော့ဆောင်းပါးရှင်ကမေးခွန်းထုတ်ထားပါတယ်။မြန်မာနိုင်ငံပေါ်ကမ်ဘီယာနိုင်ငံက ICJ မှာဆွဆွဲထားတဲ့လူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်ကိုဒေါန်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့ကာကွယ်သွားမယ်လို့နိုဝင်ဘာလ20ရက်နေ့တုန်းကကြေညာခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တယောက်အနေနဲ့လူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်ကိုတံပြန်ကာကွယ်ဖို့ဥဆောင်မယ်ဆိုတဲ့ဒေါန်ဆန်းစုကြည်ရဲ့အခုလိုဆုံးဖြတ်ချက်အပေါ်မှာပြည်တွင်းရောပြည်ပကပါအံ့အားသင့်သွားခဲ့ကြတယ်လို့យေတာထားပါတယ်။2020ရွေးကောက်ပွဲနီးလာတဲ့ချိန်မှာ ICJ မှာဒေါန်ဆန်းစုကြည်ကိုယ်တိုင်တွားရောက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကမြန်မာပြည်တွင်းနိုင်ငံရေးအခွင့်အပြောင်းမှာအရေးပါတယ်လို့ဆိုပါတယ်။ဗိုလ်ချုပ်အောင်ဆန်းလိုပဲအရေးပါတဲ့ချိန်မှာမျိုးချစ်စိတ်အပြည့်နဲ့ကမ္ဘာမှာမြန်မာကိုကာကွယ်ရေးဆိုတဲ့ပုံရိပ်ကို NLG ပါတီကိုထောက်ခံသူတွေရွေးကောက်ပွဲအကြိုကာလမှာမြင်စေချင်တာလဲပါဝင်တယ်လို့ဆိုပါတယ်။လွတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်တပ်ကချုပ်ကင်ထားတဲ့အချိန်မှာ2008ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်နိုင်ရေးအတွက်လည်းမြန်မာကအရေးကြီးတဲ့အချိန်ကိုရောက်နေစမှာပဲ။မြန်မာစစ်တပ်ရဲ့လုံရက်စူဂျူတွေကိုအရက်သားဆူရကဖိရှိနေရတယ်ဆိုတာကိုလည်းပေါ်လွင်စေလို့ဆိုပါတယ်။ဒီကစားပွဲမှာဒေါန်ဆန်းစုကြည်ဟာထိုးကြွေးခံရသူတယောက်ဖြစ်တယ်လို့ယူဆရင်မှားမယ်လို့လည်းဆောင်းပါးရှင်ကဆိုပါတယ်။မြန်မာနဲ့စစ်တပ်ဟာနှစ်ပေါင်းများစွာကျူးလွန်လာတဲ့စိုးမွေဇယိုက်တွေကိုကာကွယ်ဖို့နဲ့ဆက်လက်ထိန်းသိမ်းဖို့ဒေါန်ဆန်းစုကြည်ဟာတက်ကြွတဲ့အခမ်းအနားကပါဝင်နေတယ်လို့လည်းយေတာထားပါတယ်။ICJ မှာဒေါန်ဆန်းစုကြည်ရှေ့ထွက်ပြီးတော့ဥဆောင်ကာကွယ်တဲ့အခါမှာသူဟာထိုးကျွေးခံရသူတယောက်ပဲဆိုရယ်ပုံရိပ်ပျောက်ပြတ်သွားမလားဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့យေတာထားတာကိုဖတ်ရပါတယ်ရှင်။မြေရှားတပ်တွေကိုတရုတ်ကလည်းထုတ်ဖို့ရှိနေတဲ့အချိန်မှာအရင်တုန်းကတရုတ်တင်သွင်းနေတဲ့မြမမြေရှားတပ်တွေစင်းတုန်းက9လအတွင်းမှာအနိုင်ဆုံးကိုကြဆုံသွားတယ်ဆိုရယ်ကောင်းစင်နဲ့ဟီရိုကီမာဆူတာရေးထားတဲ့ဆောင်းပါးကိုတော့ asia.nikkei.com မှာဖတ်ရပါတယ်။မြန်မာနိုင်ငံကတွင်းထွက်မြေရှားတပ်တူတင်သွင်းမှုကိုစတင်ဖို့ပြန်ဆဖို့တရုတ်ကစက်တင်ဘာလမှာကြီးညာလိုက်တဲ့နောက်မှာတော့ဂျွန်လမှာဈေးတက်နေရကနေမြန်မာတပ်တူဈေးကတချိန်ထိုးကျသွားခဲ့တယ်လို့ဆိုပါတယ်။မြန်မာနေဆက်ကတရုတ်နိုင်ငံ UN ပြည်နယ်ကနေပြီးတော့မြေရှားတပ်တူအပါအဝင်မြန်မာနိုင်ငံကတရံစာတတွေတင်သွင်းမှုကို2018နိုဝင်ဘာလကစပြီးတော့တရုတ်ကပိတ်ပင်ထားခဲ့တာဖြစ်တယ်လို့ဆိုပါတယ်။2019နိုဝင်ဘာလလယ်မှာတော့လျှက်စစ်မော်တော်ယာဉ်တွေမှာသုံးတဲ့အမြဲတမ်းတန်လိုက်အတွက်လိုတဲ့နီယိုဒီမီယံဓာတုပစ္စည်း1ကီလိုကို$54ဈေးနဲ့အမြဲတမ်းတန်လိုက်တွေနဲ့အပူခံမှုတိုးစေအောင်လှုပ်ဖို့လိုတဲ့ Dysprosium ဓာတုပစ္စည်း1ကီလိုကို $230ဈေးနှုန်းနဲ့ကုန်သွယ်နေခဲ့ပေမဲ့လည်းဒီဈေးနှုန်းတွေဟာဂျွန်လကဈေးနဲ့ရှင်ရင်20ရာခိုင်နှုန်းဈေးကျသွားတယ်ဖြစ်ပါတယ်လျှက်စစ်နဲ့စွမ်းအင်သစ်သုံးမော်တော်ယာဉ်တွေကမ္ဘာလုံးအတိုင်းအတာနဲ့ထုတ်လုပ်မှုရဲ့တဝက်လောက်ကိုတရုတ်ကထုတ်ဖို့လုပ်နေတဲ့အတွက်အမြဲတမ်းတန်လိုက်ထုတ်ဖို့လိုတဲ့မြေရှားတပ်တို့ပူလူလာနေရာနဲ့မျှအောင်လို့တရုတ်နိုင်ငံရဲ့မြေရှားတပ်တို့ထုတ်လုပ်မှုကိုတန်ကျိန်3,200တိုးမြင့်ထုတ်လုပ်ဖို့တရုတ်စစ်မှုနည်းပညာဝန်ကြီးဌာနကနိုဝင်ဘာလ10ရက်နေ့မှာကြေညာခဲ့တယ်လို့လည်းយေတာထားပါတယ်။ဒီကဲလို့တရုတ်ထုတ်မြေရှားတပ်တွေရေတိုးနဲ့ရေရှည်မှာမလုံလောက်ရင်တော့မြန်မာနိုင်ငံကမြေရှားတပ်တွေကိုတင်သွင်းရနိုင်တယ်ဆိုပေမဲ့လည်းဒါကမသေးကြဘူးဆိုပြီးတော့ဆောင်းပါးရှင်ကထောက်ပြထားတာကိုဖတ်ရပါတယ်ရှင်
။မတ်အီတန်စင်မှာအခုနားဆင်ကြရတဲ့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြာနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ရပါတယ်ရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 26နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်နာရီ6နာရီခွဲပါပြီရှင်။ VOA American အတန်ကနေအင်္ဂါနေ့နာရီခင်းအစီအစဉ်လေးကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ line to meter 3240 48နဲ့ line lab meter 190 kilohertz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဲ့ဒီဟာနည်းဟိုအရင်ထက်ဆိုင်အလားတွေနည်းတော့တယ်ပေါ့နော်။အဲ့ဒီအဝင်နည်းတာတွေအတွက်အဲ့လုပ်ငန်းတစ်ခုပဲမိခိုးလို့မရတော့ဘူးဗျာကျွန်တော်တို့
ဒါကတော့ရှမ်းပြည်မြောက်ပိုင်းတီဘောမှာကဘာလက်ခီးသွားတူမိုင်းထိပြီးတော့တည်ဆုံးခဲ့တဲ့အပေါ်မှာဒီကဘာလက်ခီးသွားလုပ်ငန်းတွေထိခိုက်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးအပြည့်စုံနားဆင်အပတ်စဉ်ကစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကဘာတည်င်းတခါကျမတို့ခုတော့ဒီမြမတခွင်အစီအစဉ်ကိုတင်ဆက်မှာပါ။ဒီတပတ်အတွက်တော့စစ်တူရင်ကစားရတာဝါသနာပါတဲ့သူတွေဟာအရင်ကဓမ္မယုံတွေလက်ဖက်ရည်ဆိုင်တွေမှာကစားခဲ့ကြပြီးအခုအဖွဲ့လေးတွေနဲ့ကလပ်အသင်းထောင်ပေလို့တော့ပထမဦးဆုံးအခက်အခဲတွေ့ရတာကတော့နေရာအခက်အခဲဖြစ်ပါတယ်။တမိုင်းစစ်တူရင်ကလပ်အနေနဲ့ဒီအခက်အခဲတွေကိုဘယ်လိုဖြေရှင်းခဲ့ရသလဲ။မြစ်မခသတင်းအေဂျင်စီကကိုမွေးကျူကနေပြီးတော့မြမတခွင်အစီအစဉ်မှာဒီတပတ်တင်ပြထားပါရရှင်။
မယန်းကုန်းမြို့နယ်သမိုင်းကုန်းသရအောင်နာကဖြတ်သွားမယ်ဆိုရင်လူ20-30လောက်ဝိုင်းဖွဲ့စုပြုံနေကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။ရုပ်တရက်ကြည့်မယ်ဆိုရင်တော့မျက်လှယ်ဝိုင်းဒါမှမဟုတ်လောင်ကစားဝိုင်းတစ်ခုလားလို့ထင်မှားစရာရှိနိုင်ပေမဲ့စစ်တူရင်ကစားရတာခုံမင်းတဲ့သူတွေအတွက်တော့ဒီနေရာလေးဟာစုမြန်တန်နေနဲ့ကားလမ်းနေကြကအိုအေစီလေးတစ်ခုပဲဖြစ်ပါတယ်။ဒါကတော့နိုင်မြို့နယ်နဲ့မရန်ကုန်မြို့နယ်တစ်ဝိုက်ကစစ်တူရင်ဝါသနာအိုးတွေမကြာခဏလာရောက်ကစားလေးရှိတဲ့သမိုင်းစစ်တူရင်ကလပ်ဖြစ်ပြီးဂုံးကြော်တရာအောက်ကညီနေရအလွတ်မှာစပွဲကုန်တွေချခင်ပြီးကစားကြတာပါ။သမိုင်းစစ်တူရင်ကလပ်ကိုမြမလော်ရွေးစင်ကစားသမောင်ဟောင်းတဦးဖြစ်တဲ့ကိုစန်းသက်လွင်နဲ့ကိုတင်မျိုးထွန်းတို့နှစ်ဦးက2018ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။
ဒီမြန်ကုန်းမြို့နယ်လိုင်မြို့နယ်ဤတစ်ဝိုက်မှာဒီစစ်တူရင်ပလေယာတွေကစားသမားတွေကအများကြီးဖြစ်နေတာ။အများဖြစ်နေတော့အစင်ပြေတဲ့နေရာလေးတွေအားလုံးတည်တိုင်းလမ်းဘေးကွန်းအတိုင်းမှာရှိမယ်ဓမ္မယုံမှာရှိမယ်လက်ဖေးတိုင်းလေးမှာအစင်ပြေလို့ကစားကြတာပေါ့ဒါပေမဲ့နောက်ဟိုပလေယာတွေများလာတဲ့ခါကျတော့ဘာအခက်အခဲဖြစ်လဲဆိုတော့ဒီဆိုင်နေရာအခက်အခဲလေးတွေရှိလာတာပေါ့နော်နောက်အချိန်ရလဲပို့ပြီးတော့ကစားတဲ့အချိန်လဲပို့များလာတဲ့ခါကျတော့နေရာအခက်အခဲအဓိကဖြစ်လာတာပေါ့အဲဒီမှာကျွန်တော်တို့အားလုံးစဉ်းစားမိတာကတော့ကျွန်တော်ချက်အားလုံးစုပြီးကစားရမယ့်နေရာလေးဒါဖြစ်ပေါ်လာဖို့ပေါ့နော်အဲစီစဉ်ရမယ်ဆိုပြီးတော့အားလုံးဆွေးနွေးပြကြတယ်ကျင်းပြတဲ့အချိန်မှာကျွန်တော်တို့ဒီကလပ်လေးတစ်ခုလုပ်ဖို့အတွက်စပြီးတော့စိတ်ကူးရပါတယ်။အဲ့မှာကျွန်တော်တို့ဒီသမိုင်းခုံကြော်တရာပေါ့နော်။သမိုင်းခုံတရာအောက်မှာကျွန်တော်နေရာလေးတွေ့တယ်။အရင်ကတော့ဒီနေရာကဟိုဘာမှမရှိဘူး။အမိုက်ပုံစံမျိုးပဲ။အမိုက်ဆွန်ပစ်ကြတာတွေရှိရပေါ့နော်။အဲဒီနေရာလေးကိုသက်ဆိုင်ရာလူကြီးတွေကိုကျွန်တော်ခွင့်ပြုချက်တောင်းတယ်။အဲဒီဘေးဘက်ဝင်ကျင်လေးထိခိုက်မှုမရှိအောင်ကျွန်တော်တို့ပလေယာတွေလည်းအဆင်ပြေကစားနိုင်အောင်ဆိုပြီးတော့ဒီသမိုင်းခုံကြော်တရာအောက်မှာကျွန်တော်နေရာလေးကြီးပစ်သွားတာပါ
။အသင်းဝင်ဦးရေ100ကျော်လောက်ရှိနေပြီးအသင်းဝင်နေတာမကပဲပြင်ပကဝါသနာပါသူတွေလည်းအားလက်ချိန်ဒီမှာလာရောက်လို့လက်ရည်ဆိုင်ရာလေ့ကျင့်ရာကစားကွင်းတစ်ခုတစ်ခုဖြစ်နေပါတယ်။အစိုးရရဲ့ပံ့ပိုးမှုတွေနဲ့လိုအပ်ချက်တွေမြောက်များစွာရှိနေသေးတဲ့မြန်မာနိုင်ငံရဲ့စစ်တုရင်အားကစားလောကမှာအခုလိုကလပ်အသင်းတွေထပ်တိုးလာတဲ့အတွက်မျိုးဆက်သစ်ကစားသမားတွေအများပြားထွက်ပေါ်လာဖို့ခွင့်ရေးပိုများလာတယ်လို့စစ်တုရင်ဝါသနာရှင်တွေကပြောကြပါတယ်။စနစ်တကျလေ့ကျင့်သင်ကြားပေးတာတွေပညာမျှဝေပေးတာတွေလှုပ်ဆောင်ဖို့လိုတယ်လို့ဤပညာတက္ကသိုလ်ကျောင်းသားကိုအောင်သူရထုံးကပြောပါတယ
်ဒီတော့ကျွန်တော်ဝန်းနောက်ပိုင်းတော့တပတ်5ရက်လောက်အထိလာဖြစ်တယ်ဒါပေမဲ့တရက်ကိုလို့2နာရီ3နာရီပေါ့နော်ဟုတ်ကဲ့ဒီ club ကလာဖြစ်တာကျွန်တော်အိမ်နဲ့နေရပေါ့နော် test club ကြတော့အများကြီးရှိတယ်ဒါပေမဲ့ဒီ club ကအနည်းဆုံးဖြစ်တဲ့အတွက်အဲလမ်းလျှောက်ပြီးလာရုံနဲ့ရောက်တဲ့ဖြစ်တဲ့အတွက်အဲလာကစားဖြစ်တယ်ပေါ့နေ့တိုင်းနေပါလာဖြစ်ပါရင်နောက်ပိုင်းမှာတော့ test club တွေမရှိတာတဲ့ဆန်ရှိရတော့ပေါ့ကောင်းတာပေါ့ဆိုတော့အနည်းဆုံးကျွန်တော်တို့လို့ဝါသနာရှင်နေရောလို့မျိုးဒီဝါသနာရှင်အဆင့်နေရောဟိုအနေနဲ့လာပြီးတော့ဆော့လို့ရတယ်ဆော့တဲ့ခါမှာကိုယ့်ထက်ဒီလက်ကောင်းနဲ့လိုရင်းနဲ့ဆော့ရတဲ့ခါကျတော့အတွေ့အကြုံလည်းရတယ်အပေါ်ပြီးဖြစ်စေချင်တာကတော့အဲ့လိုမျိုးဒီနာမည်ကြီးတဲ့ယောက်ကပေါ့နော်ဥမထားပါဆိုဗျာဟို rating အများကြီးလို့ယောက်ကနေပြီးတော့
ပြန်ပြီးတင်ပေးတာမျိုးပေါ့နော်တခုခုနေ့တိုင်းမဟုတ်ရင်တော့အချိန်တစ်ခုတက်မှတ်ပြီးတော့အဲ့လိုဆိုတော့ပို့ပြီးတော့လူတွေတိုးတက်မယ်လို့ထင်တယ်ဘာလို့ဆိုတော့ chess ကဆော့တိုင်းတိုးတက်တာလည်းမဟုတ်ပါတော့တိုးတက်မှုကနှေးတယ်ပေါ့နော်လေးလာပြီးတော့ဆော့ရင်ပို့ပြီးတော့တိုးတက်မှုရှိတယ်ကျွန်တော်ထင်တယ
်ကလပ်အတွင်းမှာပြိုင်ပွဲတွေကိုမကြာခဏစီစဉ်ကျင်းပပေးနေပြီးကလပ်အသင်းပေါင်းစုံပြိုင်ပွဲကြီးတွေမှာလည်းတမိုင်းစစ်တူရင်ကလပ်ကိုစားပြုတွားရောက်ရှင်ပြိုင်နိုင်မဲ့ကစားသမားတွေကိုရွေးချယ်ဆွေးနွေးပေးနေပါတယ်အဲ့ဒီအကြောင်းတွေနဲ့ပတ်သက်လို့ကလပ်ဥက္ကဋ္ဌဦးအောင်အောင်ကအခုလိုပြောပါတယ
်။ကလပ်အပြင်ပမှာတော့ကျွန်တော်တို့ကလပ်ပေါင်းစုံပြိုင်ပွဲရှိပါတယ်။ကလပ်ပေါင်းစုံပြိုင်ပွဲကိုကျွန်တော်တို့သွားပြိုင်ပါတယ်။ဟုတ်ကဲ့။အခုဇန်နဝါရီလမှာဆိုရင်ကျွန်တော်တို့မွန်ပြည်နယ်မှာပြုလုပ်မဲ့ကလပ်ပေါင်းစုံပြိုင်ပွဲကိုကျွန်တော်တို့သွားပြိုင်ပါမှာ။လက်ရှိကစားနေတာကတော့ကျွန်တော်တို့ဟာ၈စနစ်နဲ့ပေါ့လေ။ဟိုဟာခုံကတော့၁၀ခုံပေါ့။လူအယောက်၂၀ပြိုင်ပွဲကစားနေမှာကျွန်တော်တို့ဥစားအမြန်ရှိပေါ့။ဟုတ်ကဲ့25မိနစ်ပြိုင်ပွဲကျင်းပနေတာဖြစ်ပါတယ်ကျွန်တော်ဒီလိုစနေတနင်္ဂနွေပေါ့အခါလဲဆိုတော့နှစ်ပတ်တစ်ခါသုံးပတ်တစ်ခါလောက်တော့ကစားဖြစ်ပါတယ်အဲ့လိုမျို
းစစ်တူရင်ကစားနည်းဟာညံရင်နဲ့အတွေးခေါ်ကိုအသုံးပြုပြီးငိမ့်သက်အေဂျင့်စွာကစားရတာကြောင့်အတန်ပလန်နေစုညံနေတဲ့ပတ်ဝန်းကျင်နဲ့တော့လိုက်ဖက်မှုမရှိလာပါဘူးနေရာအခက်အခဲကြောင့်လမ်းဘေးမှာတည်ရှိနေရပေမဲ့တမိုင်းစစ်တူရင်ကလပ်ကနေထူးချွန်ထက်မြက်ပြီးအရေးချင်းပြေးဝတဲ့ကစားသမားတွေထွက်ပေါ်လာဖို့ညှော်မှန်းချက်ကြီးကြီးမားမားရှိနေပါတယ်ကျွန်တော်မွေကျူပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြန်မာတခွင်စီစဉ်ပါရှင်မကြခင်မှာတော့တတ်တက်ရောင်သတင်းလွှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေအပြီးမှာတီဘောမျိုးကကဘာလှည့်ခီးသွွားလုပ်ငန်းပြန်ပြီးအလုပ်ဖြစ်လာပါတယ်ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲတီဘောမှာခီးသွွားရင်မိုင်းထိလို့ကဘာလှည့်ခီးသွွားတအူးတေဆုံးပြီးတအူးဒဏ်ရာရခဲ့ပြီးတဲ့နောက်ဒေတာတွင်ခီးသွွားလုပ်ငန်းအပေါ်မှာထိခိုက်မှုရှိလာနိုင်ပါသလားဒေတာတွင်မှာမိခိုနေတဲ့ကဘာလှည့်ခီးသွွားလုပ်ငန်းပိုးပြီးတွင်ကျေလာဖို့ဘာရီများလိုအပ်နေပါသလဲစာရာတွေကိုတီဘောမျိုးကဒေတာရင်းအဲ့လန်းညိုကိုအိုက်ဆိုင်နဲ့ဆွေးနွေးမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါတယ်ရှင
်ဒီတော့လို့ကတော့ကျွန်တော်တို့ဒီဆက်မြောက်ပေါ့နော်ဒီသိန်ကီကိုခိုင်မှာအိုက်ပရီဖြစ်သွားတော့မတ်သက်ဆိုင်အဲ့တော့တော့ကြောက်သွားတယ်ဗျအဝင်ရောမရှိတော့တာဗျအခုမှပြန်ကြာလာတာတစ်ခါလောက်ပဲရှုံးမယ်ဗျ
ဘလို့ပုံစံခီးသွွားတွေအလာများပါလဲရှင
်ဟို perfect ကပေါ့ဟုတ်ဒီကိုပိုင် FID တွေအလာပုံများတယ်ဗ
ျဆိုတော့ data twin မှာတီဘောအပြင်သူတို့ကဘလို့ဘယ် data တွေကိုသွားပါတယ်လဲတီဘောတစ်ခုတည်းလားဒါမှမဟုတ်တခြားနယ်တွေနဲ့ဆက်ဆက်ပြီးတော့ဒီလိုလာကြတာပါလား
အတိအကျကတော့တီဘောကိုဥတီဗီလာကြတာကြာတီဘောမှာကျတော့ကျွန်တော်တို့ဒီလိုမျိုးပေါ့နော်တောင်မော data တွေမှာညအိညနေသွားလို့ရတယ်ပေါ့ဗျာဟုတ်အဲ့ဒါတွေကြောင့်ကတော့တီဘောအတိအကျလာကြတာဗ
ျဘလောက်အလုပ်ဖြစ်ပါသလဲရှင်ဒီကိုဆိုင်းတို့လို data ring guide တွေအနေနဲ့ရောဟိုခီးသွွားလုပ်ငန်းအပေါ်မှာလုံးဝမှီခိုပြီးတော့အလုပ်လုပ်လို့ရတဲ့အခြေအနေမျိုးရှိပါသလား
အဲ့တော့ကြီးတော့မရသေးဘူးဗျအခုမှပဲပြန်ပြီးအချိန်ယူခါစားအဲ့လိုဖြစ်နေလို့လေဗျအရင်တော့ဆိုရင်တော့ရပါတယ်ဗျအလွန်ခဲတဲ့ကျွန်တော်တို့နှစ်လောက်တုန်းကဆိုရင်တော့အဆင်ပြေပါတယ်ဗ
ျဟုတ်ကဲ့အခုအချိန်နေကရောဘယ်လိုရှိပါသလဲရှင
်အဲ့တည်းဟာနည်းဟိုအရင်အထက်ဆိုင်အလာတွေနေတော့တယ်ဗောနော်အဲ့တည်းအဝင်နေတာတဲ့အတွက်အဲ့လုပ်ငန်းတစ်ခုပဲမိခိုးလို့မရတော့ဘူးဗျကျွန်တော်တို့အဓိကတော့အဲ့တည်းအလာများတဲ့ဒီအော်တိုဘားနေဖေဗူအီလာထိပေါ့အိုင်လာတိတော့လုံးလို့ရပါတယ်ဗျ
ခီးသွွားတယောက်အနေနဲ့တီဘောကိုလာမယ်ဆိုလို့ရှင်ရင်ကုန်ကျစရိတ်ဘလောက်လောက်ရှိပါသလဲရှင
်ကုန်ကျစရိတ်ဖြန်းမြအားဖြင့်တော့ကျွန်တော်တို့တညာ8ဆိုရင်ပေါ့နော်ကျွန်တော်တို့တယောက်ကိုကျွန်တော်တို့အဲဟိုပါပေါ့ကျွန်တော်2000ခွဲ3000ဝန်းကျင်လောက်တော့ရှိတယ်ဗျသူရဲ့ပုံမှန်ဈေးနှုန်းပေါ့ဗ
ျဆိုတော့ဒီအပေါ်မှာရောဒေတာရင်းစီးပွားရေးပေါ့နော်အဲ့လမ်းညွန်လောက်တဲ့လူတွေနောက်တခြားဒီသူတို့ကိုဟိုတဲခိုကန်းလိုမျိုးဟိုပို့ဆောင်ဆက်သွယ်ရေးလိုမျိုးမှရောဟိုဒီလူတွေကပိတ်ဆံသုံးတဲ့အနေထားရောရှိပါသလားဒီခီးသွားတွေအနေနဲ့
အဲရှိပါတယ်ဗျသူတို့လာတဲ့အတွက်ကျွန်တော်တို့အလုပ်ကံရဲ့ခွင့်လမ်းတွေအများကြီးပေါ်လာတယ်ပေါ့နော်ကျွန်တော်ဒေတာခံ site တွေအတွက်အများကြီးအလုပ်ကံရဲ့ခွင့်လမ်းတွေရလာတယ်ပြီးတော့ကျွန်တော်အဲ့ဒါနဲ့ပတ်သက်တဲ့ဒီ taxi ပေါ့နော်ဒီ transportation တွေနဲ့အလုပ်ကံအများကြီးရပါတယ်ဗျကျွန်တော်တို့ဒီဥမာဆိုရင်ကျွန်တော်ရန်ကုန်မန်းလေးအဲ့လိုကားဂိတ်တွေပေါ့နော်သူတို့ကလည်းစီးကြတယ်ဗျတော်တော်ကြီးဟုတ
်ကဲ့
ပြီးတော့စားတောက်ဆိုင်နေဟိုအကုန်လုံးဟိုဟာဖြစ်ကြပါတယ်ဗျသူတို့လာတဲ့အတွက်
ဘယ်နိုင်ငံကအလားများပါတယ်လဲရှင်ဒီယူဥရောပဘက်ကလာတာများသလားဒါမှမဟုတ်
အဓိကတော့ဥရောပပေါ့ဗျသူကပြင်တင်းနဲ့ဂျာမနီဗျတ
ီဘောမှာရောဒီခီးသွားတွေအလဲအပတ်သွားတဲ့စိတ်ဝင်စားတဲ့နေရာတွေကဘယ်နေရာတွေဖြစ်ပါတယ်ရှင
်ဒီဘောမှာတွားရောက်လည်းပတ်လို့ရမယ့်နေရာရဲ့15နေရာလောက်ရှိတယ်ဗျအနည်းဆုံးတော့73အများဆုံးတော့15နေရာလောက်ထိရှိတယ်ဗျသူတို့ပြတဲ့နေရာတွေပေါ့ဗျအ
ဲ့ဒီနေရာတွေကိုရောအစိုးရဘက်ကလုံခြုံရေးဟိုအမခန့်ချက်ပေးထားပါသလားရှိပါသလားရှင
်လုံခြုံရေးအမခန့်ချက်ကတော့တကယ်တမ်းပေါ့နော်တို့တရားဝင်စာထုတ်ထားတဲ့အတိုင်းဆိုရင်ကျွန်တော်မြို့ပြင်တော့ထွက်လို့မရပါဘူးဗျအဲ့မဲ့ကျွန်တော်တို့ပေါ့တော့ဒီဟိုတယ်လေးတွေကနေဒေတာခံကိုက်တွေနဲ့တွားရင်တော့ဟိုအဲ့လိုနားလည်မှုလေးတွေနဲ့ပဲတွားလာကြတာဗျ
။ဘာအတွက်ဥပမာတီဘောမှာဆိုလို့ရှိရင်ဒါမြို့ထဲမှာလက်ပတ်ကြီးရဲ့အနေအထားမျိုးလားဓမ္မမဟုတ်ဒီလူနေမှုလူနေထိုင်မှုပုံစံကိုလာပြီးတော့လေ့လာကြလားသူတို့ကဘာကိုစိတ်ဝင်စားတာပါလဲရှင
်။သူတို့ကအဓိကတော့ဒီဘောမှာနာမည်ကြီးတာကျွန်တော် tracking ပေါ့နော်ဒီတော်တောင်ထဲမှာတွားပြီးအိတ်လို့ရတယ်ပေါ့အဲ့ဒါနာမည်ကြီးလို့ဗျမြန်မာနိုင်ငံမှာဆိုရင်ကျွန်တော်ကလောရည်ဒီဟာနည်းနည်းအားပဲရှိသေးတယ်ဗ
ျနောက်တစ်ခုကအဲ့ဒီဒေတာတွင်းမှာတောတဲ့တောင်ထဲတွားတဲ့အခါမှာချင်းချောက်မှုမျိုးပေါ့နော်ကောရှိပါသလားဒီတိုင်ရင်သားလက်နက်ကိုင်တွေဘက်ကမျိုးနောက်ဒီလက်နက်ကိုင်တွေဘက်ကချင်းချောက်မှုမျိုးပေါ့နော်အဲ့ဒါမျိုးရှိပါသလားရှင
်အော်အဲ့လိုတော့မရှိပါဘူးဗျတခါတည်းကျွန်တော်တွားရင်တိုင်လမ်းမှာတွေ့ရင်တော့နည်းနည်းထွေးထွေးပါရောခင်ဗျသူတို့လည်းဟိုဟာပေါ်ရွေးပါတယ်ဗျဘယ်လိုမျိုးတော့မရှိပါဘူးဗ
ျဒီဒေတာတွင်းခီးသွားလာရေးလုပ်ငန်းပို့ပြီးတော့လုံခြုံပြီးတော့ပို့ပြီးတော့တိုးတက်ဖို့အတွက်ဘာတွေလုပ်ပေးစီခြင်းမှာတလဲကိုတင်ထက်တို့ကဒေတာတွင်းမှာလက်တွေလည်းလုပ်နေတဲ့လူတွေဆိုတော့ပို့ပြီးတော့ဒီဟာတွေလိုအပ်ချက်ကိုပို့ပြီးတော့သိပါလိမ့်မယ်ဆိုတော့ဘာတွေလိုအပ်ပါတလဲရှင်
ဘာတွေလိုအပ်မလဲဆိုတော့အဓိကတော့ကျွန်တော်ငင်းချမ်းရေးပေါ့နော်ဒီငင်းဒီတကယ်လို့ဒီဒေတာကြီးတာကျွန်တော်တို့ငင်းချမ်းသွားမယ်ဘာတွေဟိုအားလုံးလက်နက်ကင်တွေအားလုံးအသိပေးသွားမယ်ဆိုရင်တော့ကျွန်တော်တို့ပို့ပြီးဖွင့်ဖြိုးလာဖို့ရမျှော်လင့်ပါတယ်ဗျအဲ့လိုအခြေအနေကိုလည်းအားလုံးကမျှော်လင့်နေပါတယ်ဗ
ျဟိုတယ်ကြီးဘက်ကဒီလုပ်ငန်းအပေါ်မှာဘယ်လောက်ပံ့ပိုးပေးထားပါသလဲ
အဲ့လိုမျိုးခီးသွားမြင့်တင်ရေလုပ်ငန်းတွေကတော့ဟိုလိုမျိုးကြီးတော့မရှိဘူးဗျသူတို့ဟိုမကြာတော့သူတို့ဟိုပါဗောနော်သူတို့စစ်ဆေးချက်တွေတော့ရှိပါတယ်ဗျခီးသွားတွေဘယ်လိုမျိုးထပ်ပြီးပေါ်ဆောင်မလဲဗောနော်ကျွန်တော်တို့ပြီးတော့ဒီ data တွင်ခီးသွားလိုက်ဖွင့်ပြရေး CBD ဗောနော်အဲ့ဒါတွေဘယ်လိုလဲပေါ်ဆောင်မလဲဆိုပြီးတော့ကျွန်တော်တို့ဒီဝိုင်းဝန်းလောက်ဆောင်နေတာလည်းရှိပါတယ်ဗျစိတ်ဝင်စားမှုရှိအောင်ပို့ပြီးလာရောက်လည်ပတ်အောင်ဗောခင်ဗ
ျဒီတီဘောမှာတလောကပဲဒါချက်မိုင်းထိတယ်ဆိုတော့ဒီတီဘောမှာခီးသွွာလာရတဲ့အခြေအနေပေါ့နော်ခီးသွွာလုပ်ငန်းလုပ်ရတဲ့အနေအထားကဒီဆောင်ရံရှောင်ရံဘာတွေရှိပါသလဲ
ဆောင်ရံရှောင်ရံဆိုတာကကျွန်တော်တို့ဟိုပါပေါ့နော်ဟိုသွားမယ်ဆိုရင်ကျွန်တော်ဒေတာခံအလန်းညွန်တွေကိုငားပြီးသွားရမယ်ပေါ့နော်အဓိကတော့ပြီးတော့ကျွန်တော်တားမြစ်နေမြေတွေရှိတဲ့အတွက်အဲ့ဒါတွေကိုလည်းဟိုသွားလာခွင့်မရှိဘူးပေါ့ဒီတက်ဆိုင်ရာနဲ့တရားဝင်စာတွေထုတ်ထားတယ်ဗျပြီးတော့ဆိုင်ငယ်တွေလည်းစီးပြီးတော့သွားလာခွင့်မရှိဘူးဗျဟိုမှာ
မတ်တင်ဂီတိုင်းတင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင် VOA မြန်မာပိုင်းကအပတ်စဉ်တင်ဆက်နေတဲ့ဒီကဏ္ဍတွေနဲ့ပတ်သက်ပြီးတော့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါတယ်အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ဖို့အချိန်ရောက်ပါပြီ
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်ဒီလမှာတော့တရုတ်အနုပညာရှင်တွေတပိတ်မှောက်ရတဲ့ထိုင်ဝမ်ကအနုပညာစုချီးမြင်ပွဲနောက်ပြီးတော့ Netflix ကပြတဲ့ The Crown ရုပ်သံဇာတ်လမ်းတွေဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်အာရှနိုင်ငံတွေအတွက်အမြင့်ဆုံးအနုပညာစုချီးမြင်ပွဲတစ်ခုဖြစ်တဲ့ရွှေမြင်းစုချီးမြင်ပွဲကိုဒီနှစ်တော့အစိုးရကပိတ်ပင်ထားလို့ဒီအနုပညာရှင်တွေမတည့်ရောက်နိုင်ပေမဲ့56ကြိမ်မြောက်အခမ်းအနားကတော့ထိုင်ဝမ်ကျွန်းထိုင်ပေမြို့တော်မှာနိုဝင်ဘာ23ရက်နေ့ကပဲကျင်းပသွားခဲ့တာပါ။
ထိုင်ဝမ်တရုတ်လက်အောက်မဝင်မဲနဲ့တည်တံ့ရက်တီမှုကိုထောက်ခံအားပေးတဲ့မှတ်ချက်စကားမျိုးထိုင်ဝမ်ဒါရိုက်တာဖူယူကမနစ်က2018ဆုချီးမြှင့်ပွဲမှာပြောကြားခဲ့လို့ဒီနှစ်ဒီဆုချီးမြှင့်ပွဲကိုတရုတ်အမှုပညာရှင်တွေမတက်ဖို့အတွက်တရုတ်အာဏာပိုင်တွေကတားမြစ်ခဲ့တာဖြစ်ပါတယ်။တရုတ်စကားပြောရုပ်ရှင်ထိုင်ဝမ်မှာအခုကျင်းပတဲ့ Golden Horse ရွှေမြင်းဆုချီးမြှင့်ပွဲကအရေးကြီးဆုံးဆုချီးမြှင့်ပွဲတစ်ခုဖြစ်နေနှစ်ပေါင်းများစွာလက်ခံလာကြတာဖြစ်ပြီးတော့တရုတ်ကဒီပွဲကိုတံပြန်တူပါပြီးတော့တော့မှ Golden Rooster ရွှေချက်ပါဆုချင်းမြင်ပွဲဆိုပြီးတော့အရင်ကတည်းကတစ်နှစ်နှစ်ကြိမ်ကျင်းပခဲ့တာပါမနစ်တုန်းကပြည်ထနာဖြစ်ပြီးတဲ့နောက်မှာတော့တရုတ်ကထိုင်ဝမ်ဆုချင်းမြင်ပွဲနဲ့ရက်တိုက်ပြီးတော့သူတို့ရဲ့ Golden Rooster ဆုချင်းမြင်ပွဲကိုကျင်းပပါတယ်ရှင်ကိုရိုင်းပါဝင်နိုင်တဲ့ရုပ်ရှင်ကားကြည့်ရသလို TV ဖန်သားပြင်တွေပေါ်မှာ online ကနေပြီးတော့ဓာတ်ရိုက်ကစားနိုင်မဲ့ game အစီအစဉ်တစ်ခု Google နည်းပညာကုမ္ပဏီကြီးကစတင်နေပါတယ်ရှင်Stadia ဆိုတဲ့ online game ကစားနည်းကိုအခု November 19မှာပဲ Google ကစတင်မိတ်ဆက်လိုက်ပြီးတော့အထူးခြားတာကအရင်လိုမျိုး game ကစားတဲ့ set တွေပါနေထားစရာမလိုပဲနဲ့ online ကနေပြီးတော့ဓာတ်ရိုက်ကစားနိုင်မှာပါ။ဒါကြောင့်မလို့ game ကစားကြတဲ့အတိုင်းအဝဲမှာဒါကကြီးမားတဲ့အပြောင်းအလဲကြီးတစ်ခုလို့တင်စားပြီးတော့ပြောနေကြပါသေ
း Error begin
Stadia Pro ကိုအစပိုင်းမှာ3လစာအခမဲ့ရမှာဖြစ်ပြီးတော့နောက်ပိုင်းမှာတော့တစ်လောက် $6.99 အခချင်းယူမှာပါStadia Pro မှာအခမဲ့ဂိမ်းတွေဖြင့်ဂိမ်းတချို့ကိုလည်းဈေးလျှော့ပေးထားပါတယ်လို့ Google ကပြောပါတယ်ရှင်ကိုရီးယားနိုင်ငံကနာမည်ကြီး K-pop အမျိုးသမီးတချင်းဆိုအဖွဲ့ဖြစ်တဲ့ Kara ဆိုတဲ့အဖွဲ့တွေကအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော့ Kuhara တယောက်နိုဝင်ဘာ24ရက်နေ့တင်းနှင်းဂရီနေကပဲကွဲလွန်သွားခဲ့ပါတယ်သူရဲ့ယုံလောင်းကိုသူ့အိမ်ကအိမ်ကူကောင်မလေးကတွေးလိုက်တယ်လို့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့သူ့ကိုချစ်တဲ့ပြည်သူတွေတော်တော်လေးကိုဝန်내သွားခဲ့ကြရပါတယ်။သူမသေးဆုံးခင်ကတော့စိတ်ကြယောဂါခံစားခဲ့ရပါတယ်။သူ့ရဲ့အလောင်းပင်မှာတော့သူ့ဘဝနဲ့ပတ်သက်ပြီးတော့အဆိုးမြင်တဲ့သူ့လက်ရင်းနဲ့ရေးထားတဲ့စာကိုတွေးခဲ့ရတယ်လို့စိုးမြို့တော်ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးကပြောပါတယ်။အာရှဒေသတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကူဟာစိုက်ဘာဘူးလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောဆိုခဲ့သူပါ။ခုနဲ့ရင်းနေတဲ့တငယ်ချင်းလည်းဖြစ်သူ့လိုပဲ online internet ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုစန့်ကျင်ပြောဆိုသူတူလည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့တွေကကာမာလီတယောက်ဖြစ်တဲ့ဆူလီကလည်းပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲသူ့လိုအခုလိုတက်သေးသွားခဲ့ပါလိမ့်ရှင
် Hey y'all friend I gotta tell you something
တော်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet.
မေးတဲ့နာကျော်တင်ဆက်နေတဲ့တက်တက်ဟောင်းသတင်းလှပါရှင်။ကျမတို့အခုထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်နဲ့နဲ့6နာရီကနေ9နာရီအစီအစဉ်ကိုနောက်တနာရီကြာဖြစ်တဲ့နက်နဲ့8နာရီကနေ9နာရီမှာပြန်ပြီးထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ20 kHz 15113၊လိုင်းတိုမီတာ25 kHz 11823၊လိုင်းတိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ဒေါ်လာလတန်းတင်ဆက်နေတဲ့နက်နဲ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်နေတဲ့အစီအစဉ်ကိုနားဆင်ရမှာပါရှင်။
ဒီရင်ပါလာလို့ဒီပေးရတဲ့ moon ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း reach for the moon
ကိုတင်ပြပေးမှာဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for ကတွေ့ the moon moon ကလာမင်းဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေးကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစားstars stars ဆိုတဲ့ကျယ်တွေလို့အဓိပ္ပာယ်ရတဲ့ဝဟယကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ် idiom အဓိပ္ပာယ်ကလည်းရှင်းပါတယ်လကိုလက်လှမ်းမိအောင်ကြိုးစားတယ်ဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ် ဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူးဒါပေမဲ့လို့စိတ်ပြတ်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
ခုဒုတိယတင်ပြပေးမှာကတော့
Over the moon
ဖြစ်ပါတယ်စာလုံးပေါင်းက O V E R over ကကျော်လွှားတာ T H E the M O O N the moon ga la min so ro zgwai khun ye dai yai thi be ga ro la min ji ko jor hla da bo di thong ye idiom dei be ga tin sa pyo tha da lu su ya ma ba lu tu ye sei ha tait ko po ba pi ro mo kaung kin mo tet twa de su de tbo myo su yin de khu khu ne pat tet lu tait ko sei po ba da shwin pya da win da ma song phit da ko su lo da phit ba de di thong ne pat tet lu George ko pi de u ma ko na sin ji cha ya aw
John is over the moon these days. He got a well-paying job and is soon getting married to the girl he loves.
John nga khut lo tait ko pyo ma song phin ni le ye. La ga kaung ne a lou le tu ya tha de lo tu chit de main khle ne le ma ja mi let tha taw ma phit de lo dei be ya ba de. U ma ko naw ta khaw na sin chi cha ya aw.
John is over the moon these days. He got a well-paying job and is soon getting married to the girl he loves.
Kusale jin pya pi ma ga ro
Hung the moon.
Phit ba de. Sa lung paung ga H U N G hung ga H A N G hang so de wa ha ya ga ni sin tet la bi verb kriya phit a thong pyu tha ya ma chait swae de lo de bi ya ba de. T H E the M O O N the moon ga la min so ro skwai thong ye dai yai thi we ga ro la min ji ko chait da bo la ko dong twa chait nai swan shi ye so yin a di pokko ha tait ko a tin ji khan ya da tait do de tait tat de lo yu sa khan ya da ti ni do 6 pi kin te le sin lo yu sa khan ya de lu myo ko so lo da phit par de kids ga ya ro superstar bo shin di thong ne pat de lo George Crowe pe de u ma ko na sin chi cha ya aw
When I first met Mary, I thought she hung the moon, and I instantly fell in love with her.
Chino Mary ne satwi za ga tu ko apyat tin ji da. Da chaung le chino tu ko mi pyin chin be chit twa mi de lo dei be ya ba de. U ma ko naw ta khaw na sin chi cha ya aw.
When I first met Mary, I thought she hung the moon.And I instantly fell in love with her.
Kusale jimpya pi ma ga ro.
Once in a blue moon.
Phit ba de sa lung paung ga O N C E once ga de j I N in de ma a de ku B L U E blue ga a pya yaung M O O N moon ga la min so ro skwai thung ye dai yai de be ga roအပြာရောင်လာတဲ့ချိန်ပေါ့ဒီသုံးဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်내တစ်ခုဖြစ်တဲ့ main ပြည်내ရှိလယ်သမားတွေရဲ့မိုးလေဝသခံမှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်အဲ့ဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည်လခွေနဲ့တတ်မှတ်ရမှာလပြည်ကိုအနီရောင်နဲ့ပြတ်သားထားတယ်လို့ဆိုပါတယ်လဟာတစ်လတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တစ်လထဲလနှစ်ခါပြည်တဲ့အခါတွေလည်းရှိပါတယ်ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်းစားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ ဒါပေမဲ့လို့ကျွန်တော်ပတ်စံစဆုကလေးကူကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် I like to eat out at expensive restaurants but since I've started saving I only eat out once in a blue moon
ခုနောက်ဆုံးတင်ပြပြီးမှာကတော့
moon lighting
ဖြစ်ပါတယ်ဆာလုံပေါင်းက M O O N moon ကလာ L I G H T I N G lighting ကအလင်းရောင်ဆိုတော့ squid tune ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လရဲ့အလင်းရောင်ပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကလူတူအနေနဲ့အချိန်ပြည့်အလုပ်တစ်ခုကိုလုပ်ရကနေနောက်တစ်ခုကိုအားတဲ့အချိန်ပုံမှာလုပ်တာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့နေ့အချိန်မှာအလုပ်လုပ်တာကို moon lighting ဆိုတဲ့ညအချိန်မှာလေခိုးလုပ်တဲ့သဘောမျိုးကိုညှိနှွှန်းတာဖြစ်ပါတယ်ဒီနေ့မှာအလုတ်၈နာရီလို့သတ်မှတ်ထားတဲ့တမန်အလုတ်ချိန်မှာဒီ၈နာရီထက်ကျော်ပြီးတခြားနေရာမှာဝင်ဝေးပိုရလေအောင်အလုတ်လုပ်ရင်ကိုယ်ကိုအချိန်ပြည့်ဒီနေ့၈နာရီငှားထားတဲ့အလုတ်ရှင်ကတော့နှစ်သက်ချင်မှနှစ်သက်မှဖြစ်ပါတယ်။တခါတရံတကယ်အလုတ်ချိန်မှာပင်ပန်းလို့အလုတ်ကောင်းကောင်းမလုပ်နိုင်တာမျိုးအိမ်ငိုက်တာမျိုးညမရွှေတာမျိုးဖြစ်တတ်လို့ဖြစ်ပါတယ်။ဒါကြောင့်မို့အလုတ်တစ်ခုကိုတွဲလို့ရမှာအပိုအလုတ်ကိုအထူးသဖြင့်ခိုးလို့ရတဲ့အခြေအနေမျိုးမှာဒီအသုံးကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He's a doctor at our hospital but he moonlights at another hospital during his off days
သူကကျွန်တော်တို့ဆေးရုံမှာဆရာဝန်ပဲလေဒါပေမဲ့သူကအားလတ်တဲ့ရုံးပရက်တွေမှာတော့နောက်ဆေးရုံတရုံမှာအလုပ်ခိုးလုပ်နေလေလို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ He's a doctor at our hospital, but he moonlights at another hospital during his off days.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
reach for the moon, over the moon, hung the moon, moonlighting, once in a blue moon.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောက်မျိုးနားဆင်ကြပါရှင
် VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတ်တန်းရဲ့ American 3 English စာသင်ခန်းစာအစီအစဉ်ပါရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တန်ကီထိုက်ကပြောပြမှာပါ
အမေရိကန်အောက်လွှတ်တော်တရားရည်ကော်မတီမှာဗုဒ္ဓဦးနဲ့လုံမဲ့သမ္မတကိုတရားစွဲဆိုရေးကြားနာမှုမှာရှင်းနေမလို့ဖူးလို့သမ္မတအထွန်းထရန့်ကပြောဆိုလိုက်ပါတယ်။သမ္မတကိုတရားစွဲဆိုရေးလုံရက်တစ်ခုလုံးကမမှန်မကန်လုံရက်ဖြစ်တာကြောင့်လို့လည်းသမ္မတကပြောပါတယ်။တရားရည်ကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်ဂျာရိုနက်လာကကော်မတီမှာလုံမဲ့ပထမဆုံးကြားနာပွဲကိုတက်ရောက်ဖို့သမ္မတထရန့်နဲ့သူ့ရဲ့ရှင်းနေတို့ကိုဖိတ်ကြားထားတာဖြစ်ပါတယ်။ဘရာဇီးနဲ့အာဂျင်တီးနားနိုင်ငံတွေဟာငွေကြေးကစားပြီးအမေရိကန်လယ်သမားတွေအပေါ်နစ်နာအောင်လုပ်နေတယ်လို့ဆွတ်ဆွဲလိုက်ပြီးတဲ့နောက်အဲ့ဒီနိုင်ငံတွေအပေါ်မှာသွင်းကုန်တွေအပေါ်သွင်းကုန်ကိုစီးချက်ကောက်ယူမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာပြောဆိုပါတယ်။သမ္မတထရန့်ရဲ့တနင်္လာနေ့က Twitter မှာရေးသားချက်ဟာဘရာဇီးနဲ့အာဂျင်တီးနားတာဝန်ရှိသူတွေကိုအံ့အားသင့်သွားစေခဲ့ပါတယ်။ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာပေါ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုဆွဲဆိုထားတဲ့အမှုကိုခုခံခြေပါဖို့ဥပဒေအကျိုးဆောင်အဖြစ်လန်ဒန်မီရက်ဆက်စ်တက်ကတူနိုင်ငံတကာဥပဒေပမောက္ခဝီလျံရှက်ဘတ်စ်ကိုမြန်မာအစိုးရကငှားရမ်းလိုက်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထွက်လာပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရှင့်နေရှက်ဘတ်စ်ကို VOA ကဟုတ်မဟုတ်တရိုက်ဆက်သွယ်မိမျက်တဲ့အခါမှာသူကညင်းဆိုခြင်းမရှိဘဲသူ့အနေနဲ့သတင်းထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်လက်အသေးစိတ်ကိုမပေးနိုင်သေးကြောင်းနဲ့သူတို့ဘက်ကအစင်းနဲ့ဖြစ်ပြီးဆိုရနဲ့ VOA ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့ email ကနေတဆင့်တုံ့ပြန်ဖြေဆိုခဲ့ပါတယ်
။မတ်တင်ကြီးထိုက်ပြောပြသွားတာပါ။အင်္ဂါနေ့နေ့နဲ့ခင်သတင်းအချင်းချုပ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီကနေ့မနေ့အစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။ engineer ကတော့ Jimmy Cook ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။တော့ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမ engineer ပါ
Thank you.
This program has come to you from the Voice of America, Washington.